နာရှင်များခင်ဗျာအခုချိန်ကစပြီးအပတ်စဉ်အင်္ဂါနေ့ညတိုင်းပြင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းစီကောင်းစီရာကဏ္ဍကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ထွန်းအောင်တို့ကပြင်ပြပေးပါမယ်။ကဲမတည်းရေအမေရိကန်အချက်နဲ့အောက်လွှတ်တယ်ရေဒီနောက်ပြည်내အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကတော့ဒီကနေ့ပါပဲ။မြန်မာပြည်ကအမေရိကန်အရှေ့ပိုင်းနဲ့70နာရီခွဲစော့နေတော့မြန်မာပြည်မှာအခုညရောက်နေပြီမယ်လို့လဲဒီမှာတော့မနေ့9နာရီကျော်သာရှိပါသေးတယ်။အမေရိကန်အရှေ့ပိုင်းကမဲဆန္ဒရှင်တွေမဲဆပေးတာတနာရီကျော်ကျော်လေးပဲရှိပါသေးတယ်
။ကယ်လီဖိုးနီးယားလိုအနောက်ဘက်ခြမ်းကပြည်နယ်တွေမှာဆိုရင်အရှေ့ဘက်ခြမ်းနဲ့နောက်ထပ်3နာရီတောင်နောက်ကျတယ်ဆိုတော့မဲယုံတွေတော့မဖွင့်သေးဘူး။မနေ့ဖန်ဒီအချိန်လောက်ဆိုရင်မဲရလက်အများစုကိုတိရလိမ့်မယ်လေ။မဲဆန္ဒရှင်3ပုံ2ပုံကျော်ကအီလက်ထရောနိကမဲပေးဆက်တွေတုံးပြီးမဲပေးကြမှာမဟုတ်ရက်လက်တွေကိုဒီလိုမြန်မြန်ဆန်ဆန်ကြီးသိနိုင်တာပေါ့2000ပြည့်နှစ်တမရရွေးကောက်ပွဲတုန်းကဖလော်ရီဒါပြည်နယ်မှာလက်နက်ဖိရတဲ့ကပြားဖောက်တဲ့ဆက်တွေမှာပြဿနာတွေရှိတာမို့အခုလိုအီလက်ထရောနစ်ဆက်တွေကိုပိုးပြီးတုံးလာကြတာအငယ
်ဟုတ်ကဲ့အမေရိကန်နဲ့ကမ္ဘာသတင်းဌာနတွေကကြဲကြဲပြန့်ပြန့်နဲ့နှိုင်းနှိုင်းချွတ်ချွတ်သတင်းယူတဲ့အတွက်တရားဝင်ရက်လက်မကြေညာမိပါရင်လူတွေကအနိုင်အရှုံးကိုသိကြပါတယ် exit poll လို့ခေါ်တဲ့မဲယုံကထွက်လာသူများစစ်တမ်းတွေကဘယ်သူအနိုင်ရလဲဆိုတာကိုသိနိုင်ပါတယ်မတည့်ရေ
အရှိတ်ဘက်ချမ်းပြည်နယ်တွေမှာမဲယုံတွေပိတ်တဲ့အချိန်ကအနောက်ဘက်ချမ်းမှာမဲထည့်နေတဲ့အချိန်ဖြစ်နေတာမို့မဲဆန္ဒရှင်တွေကအရှိတ်ဘက်ချမ်းကရက်လက်တွေကိုကြည့်ပြီးမဲပေးကြတာမျိုးတွေလည်းရှိတဲ့အတွက် exit poll ကိုဝေဖန်ကြတယ်လေရုံးမြင့်တန်ကြားနဲ့ရေဒီယိုတွေကတညာလုံးမိနစ်မချာရွေးကောက်ပွဲအခြေအနေတွေကိုဇယားတွေကင်းကနန်းတွေနဲ့ကြေညာပေးတာအငယ
်သမလားရွေးကောက်ပွဲအလားတူအမေရိကန်လွှတ်တော်ရွေးကောက်ပွဲကိုအမေရိကန်မှာသာမကကမ္ဘာနိုင်ငံအများကစိတ်ဝင်စားစွာဖြင့်စောင့်ကြည့်ကြပါတယ်။ဒါကကမ္ဘာအင်အားကြီးနိုင်ငံဖြစ်နေတော့သူရဲ့လုပ်ရတွေး policy တွေဟာနိုင်ငံတကာအပေါ်သက်ရောက်မှုရှိလို့ဖြစ်ပါတယ်
။လောလောဆယ်တော့ Republican သမ္မတ George Bush ဟာအောက်လွှတ်တော်နဲ့အထက်လွှတ်တော်မှာသူ့ပါတီအမတ်တွေအများစုနေရာရထားတဲ့အတွက်သူ့ရဲ့ဆုံးဖြတ်ချက်တွေအဆုပ်ပြုချက်တွေဥပဒေချမ်းတွေမူဝါဒတွေနဲ့တရားစီရင်ခန့်အပ်တာတွေကိုလွှတ်တော်ကအတိပြုပေးတာများပါတယ်။ဒီနေသားကနေပြောင်းသွားအောင်အခုရွေးကောက်ပွဲမှာဒီမိုကရက်တွေကတည်တည်ချာချာကြိုးစားနေတယ်လို့ရီပဘလီကန်တွေကလည်းတဲတဲမဲမဲကာဝယ်နေကြတယ်လေ
။အဲသမရဘုရှားတော့ရွေးကောက်ပွဲမတိုင်ခင်အပတ်ဒီအတွင်ပြည်နယ်10ခုကိုသွားပြီးသူ့ရီပဘလီကန်ပါတီအမတ်လောင်းတွေအတွက်ပြင်းပြင်းထန်ထန်မဲဆွဲခဲ့ပါတယ်။သူကရီပဘလီကန်တွေအနေနဲ့စီးပွားရေးနဲ့အလုပ်လက်မဲ့ဥယျာဉ်နည်းမှုနောက်ဆုံးကိန်းဂဏများအပေါ်အာရုံစိုက်ဖို့ဆော်ဩခဲ့ပါတယ်။သူရဲ့ Passing Radio မိန့်ခွန်းမှာ Mr. Bush ကစီးပွားရေးနဲ့ပတ်သက်လို့ဒီမိုကရက်တွေမှားတယ်လို့ပြောကြပါတယ်
။ The last thing American families and small businesses need now is a higher tax bill. And that is what you'll get if the Democrats take control of the Congress.
အမေရိကမိသားစုတွေနဲ့စီးပွားရေးလုပ်ငန်းငယ်ကလေးတွေလောလောဆယ်မလိုအပ်တာကတော့အမျက်တော်ကွန်ကြီးမားမှုပဲဖြစ်ပါတယ်။ဒီမိုကရက်တွေလွတ်တော်ကိုထိန်းချုပ်ရင်အဲ့ဒီလိုဖြစ်ပါလိမ့်မယ်။ပြည်သူတွေရဲ့ငွေကိုဘယ်လိုသုံးစွဲရမလဲ၊စုဆောင်းရမလဲနဲ့ယဉ်ညီညှို့နှံရမလဲဆိုတဲ့နေရာမှာဗဟိုအစိုးရထက်နားလေတဲ့ခေါင်းဆောင်တွေအမေရိကန်မှာလိုအပ်တယ်လို့သမရကပြောကြားသွားပါတယ်
။ဆယ်နှစ်အတွင်းမှာပထမဆုံးချိန်ဖြစ်အောက်လွတ်တော်ကိုထိန်းချုပ်ဖို့ဒီမိုကရက်တွေအနိုင်ရနိုင်တယ်လို့လူလူစစ်တမ်းတွေမှာတွေ့နေရတယ်။ဒါဟာအီရတ်စစ်ပွဲနဲ့ပတ်သက်ပြီးမဲဆန္ဒရှင်တွေမချေနှက်ကြလို့စစ်တမ်းကောက်သူအများစုကပြောတယ်လေအီရတ်အခြေအနေနဲ့ပတ်သက်ပြီးသမ္မတဘုရှ်ကင်တွဲတဲ့နည်းကိုအမေရိကန်ပြည်သူ၃ပုံ၃ပုံလောက်ကမထောက်ခံကြဘူးအန်ကယ်ရဲ
့ဟုတ်ပါတယ်ပင်ဆယ်ဗေးနီးယားပြည်နယ်အောက်လွှတ်တော်အမတ်လောင်းလူးဝီးစ်မာဖီကအီရတ်မှာဥတည်မှုသစ်ရအောင်လုပ်မယ်လို့ပြောပါတယ
် No matter how bad Iraq gets or how many respected Americans say that our strategy is not working No matter how many times former secretaries of state Colin Powell
ဤရမှာအခြေအနေဘလောက်ပဲဆိုးဆိုးဒါမှမဟုတ်ကျမတို့မဟာဗျူဟာမအောင်မြင်ဘူးလို့ဘယ်နာမည်ကြီးအမေရိကန်တွေကပဲပြောပြော Mr. Colin Powell နဲ့ James Baker တို့လိုနိုင်ငံခြားရေးဝန်ကြီးဟောင်းတွေကဘယ်နှချိန်မဲပြောပြောကာကွယ်ရေးဝန်ကြီး Donald Rumsfeld နှုတ်ထွက်ဖို့ပြောလာတဲ့ဗိုလ်ချုပ်ကြီးတွေဘလောက်ပဲများများသမရနဲ့သူ့ရဲ့ Republican လွှတ်တော်ကအာဏာပြန်ပြီးရရင်ဘလို့မှမပြောင်းလဲဘူးလို့ကတိပေးခဲ့တာကိုအမတ်လောင်းမာဖီကပြောသွားတာပ
ါရေကောက်ပွဲဟာပုခါသီးကအကျင့်ရနေဖြစ်နေတာကြောင့်ဘယ်သူကမှဒီအတော်တွင်အမှားခံလို့မရပါဘူးစကားပြောဆိုတာမှားယုံနဲ့ပြဿနာဖြစ်နိုင်ပါတယ်အရင်ပတ်ကမက်ဆေချူးဆက်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဂျွန်ကယ်ရီကကျောင်းသားတွေကိုပြောကြရာမှာပြဿနာတက်ခဲ့ပါတယ
် You know, education If you make the most of it, you study hard, and you do your homework, and you make an effort to be smart, you can do well. If you don't, you get stuck in Iraq.
ပညာကိုအတတ်နိုင်ဆုံးကြိုးစားသင်ယူကြပါ ပညာဉာဏ်ကောင်းအောင်ကြိုးစားရင်အောင်မြင်ပါလိမ့်မယ်ဒါမှမဟုတ်ရင်အီရတ်ကနေထွက်လို့မရပဲဖြစ်နေလိမ့်မယ်လို့ကယ်ရီကပြောကြပါတယ်ဒါဟာအမေရိကန်စစ်သားတွေကိုစော်ကားရာရောက်တယ်လို့သမ္မတဘုရား Republican တွေကချက်ချင်းအခွင့်ကောင်းယူပြီးဆွတ်ဆွဲခဲ့ရာကယ်ရီကသူပြောတာကိုအဓိပ္ပာယ်မှားကောက်ကြတယ်လို့ထုတ်ကြည့်ပါတယ်ဒါပေမဲ့သူကနောက်ပိုင်းမှာပြန်ပြီးတောင်းပန်ခဲ့ရပါတယ်အဲ့ဒီတော့ဒီမျိုးခက်တွေအတွက်သူစီစဉ်ထားခဲ့တဲ့မဲဆယ်ပွဲတွေချက်သိမ်းခဲ့ရပါတယ်ကဲဘယ်လိုပဲဖြစ်ဖြစ်ရွေးကောက်ပွဲရလာကိုစောင့်ကြည့်ပြီးဒီအပအမေရိကန်နိုင်ငံကြီးအကြောင်းသိကောင်းစီရာခန်းကဏ္ဍကိုဒီမှာပဲရန်နာပြန်ပါ냐